ရင်းမြစ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုတိယကြိမ်ညီနာခံကိုအဖွဲ့ဝင်၉ဖွဲ့အနေက၆ဖွဲ့ပါဝင်တက်ရောက်ပြီးနောက်ထပ်စာတင်ထားတဲ့အဖွဲ့၄ဖွဲ့အနေက၃ဖွဲ့မတက်ရောက်ခဲ့ပါဘူး။ဒီအဖွဲ့၃ဖွဲ့ဟာ UNFC မှာဆက်လက်ပါဝင်မယ့်အခြေအနေမရှိတော့ကြောင်းတုံ့တက်တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ UNFC ရဲ့ဒုတိယကြိမ်ညီလာခံကိုထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့စတင်ကျင်းပပြီးညီလာခံကိုပါဝင်မတယောက်တဲ့အဖွဲ့တွေကတော့ PSLFTNLA ခေါ်ပလောင်တပ်ဖွဲ့ MNDAA ခေါ်ကူကန်တပ်ဖွဲ့နဲ့ WNO ခေါ်ဝါတပ်ဖွဲ့တို့ဖြစ်ပါတယ်။ပလောင်တပ်ဖွဲ့နဲ့ကူကန်တပ်ဖွဲ့ဟာ2015ခုနှစ်တိုင်ငါလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အစိုးရကခြံလှပ်ထားခဲ့တဲ့နောက်မှာ UNFC အဖွဲ့ကိုနှုတ်ထွက်စာတင်ပြထားတာဖြစ်တယ်လို့KIO ကချင်တပ်ဖွဲ့နဲ့ WNO ဝါတပ်ဖွဲ့ကတော့ပြီးခဲ့တဲ့လပိုင်းတွေကနှုတ်ထွက်စာတင်ထားတဲ့အဖွဲ့တွေဖြစ်ပါတယ်။ဒီညီလာခံမှာနှုတ်ထွက်စာတင်တဲ့အဖွဲ့တွေအကြီးကိုဆုံးဖြတ်ဖို့ရှိနေပြီးအဖွဲ့၃ဖွဲ့ကတော့ UNFC မှာဆက်လက်ပါဝင်မယ်အခြေအနေရှိတော့ကြောင်း UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်သားကပြောပါတယ
်။ DNLA နဲ့ဟိုမကူကံဖွဲ့ကတော့သူတို့ကနှုတ်ထွက်ဖို့စာတင်ထားတော့ကြာပြီ။ဒါနဲ့ဒီဘက်မှာတော့ဆုံးဖြတ်ပေးရမယ်။သူတို့ကတော့ပါဝင်နိုင်ဖို့အလားလားတော့နေတယ်။သူတို့ရဲ့ယက်တီမှုနေထားကြောက်ပေါ့ဗျာ။သူတို့ရဲ့လှုပ်ရှားမှုနေထားကြောက်ပေါ့။အဲအဲ့လိုပါ။တဲ့ UNO ကတော့သူတို့ကဟိုသူတို့အဖွဲ့အစည်းကိုသူတို့ဖြတ်သိမ်းပြီးတော့မှဟိုဒီဟိုဘဝအဖွဲ့ကြီးနဲ့သွားပေါင်းမယ်လေအဲအဲ့လိုနေထိုင်မျိုးတဲ့ရှိတယ်လို့ဆိုတော့သူတို့ကတော့နှုတ်ခတ်ဖို့ကိုပြေချာတော့ပဲရှိပါလိမ့်မယ် KNO ကတော့မသေးချာသေးဘူးဒီဝိုင်းထဲမှာဆွေးနွေးရမယ
်လက်ရှိအခြေအနေမှာတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာ NCA ပြင်ပကနေအစိုးရနဲ့နိုင်ငံရေးဆွေးနွေးဖို့အတွက်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကိုဖွဲ့စည်းထားပါတယ်ဒီကော်မတီမှာ PSLFTNLA ပလောင်တပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့ KIO ကချင်တပ်ဖွဲ့နဲ့ SSPP SSA မြောက်ပိုင်းတပ်ဖွဲ့တွေပါဝင်နေတာဖြစ်ပါတယ် UNFC ညီလာခံမှာကချင်တပ်ဖွဲ့နဲ့ရှမ်းတပ်ဖွဲ့အရေးကိုလည်းဆွေးနွေးအဖြေရှာသွားမှာဖြစ်ကြောင်းနိုင်ဟန်သားကဆက်လက်ပြောပါတယ
်။ဒီမှာလည်းနိုင်ငံရေးရပါမယ်ဒီဘက်မှာလည်းနိုင်ငံရေးရပါမယ်ဒီမှာတို့ကနှစ်ဖက်စလုံးကိုတော့ဘယ်လိုရက်ဒီသွားရင်ကောင်းမလဲပေါ့ဗျာနော်။တကယ်လို့တစ်ဖက်မှာစီးရေးရပဲမှာမိတ်လုပ်မယ်။ကြံတစ်ဖက်မှာနိုင်ငံရေးရဆိုလို့ဒါတမျိုးပေါ့လေ။ဒါတော့တို့ကိုလည်းကျွန်တော်တို့ဒီဝိုင်းထဲမှာပဲအကြီးကျယ်ပြီးတော့မှနှီးလန်းကြသွားမှာ။ဟိုတို့ပြောရပုံရဆိုရင်လက်တွေ့ရတော့သူတို့ကဘုဘက်မှာပူပြီးတော့တွေ့လက်တွေ့ရမယ်။ဒါနဲ့ဒီဘက်ကလည်းဆက်မပြတ်ဘူးပေါ့ဗျာ။အရင်ကတည်းကလက်တွေ့လာတဲ့အဖွဲ့တွေဆိုတော့ဒီဘက်ကလည်းဆက်မပြတ်ဘူးဆိုတဲ့သဘောမျိုးလည်းရှိတယ်
။ KIO ကချင်တပ်ဖွဲ့ကဗိုလ်ချုပ်ကြီးအင်ဗန်လာဟာ UNFC ရဲ့လက်ရှိဥက္ကဋ္ဌတာဝန်ယူထားတယ်လို့ဒီနေ့ကျင်းပတဲ့ညီလာခံရဲ့တဘာပြည့်ဖြစ်တဲ့ဆောင်ရွက်နေတာဖြစ်ပါတဲ့။ပူဇိုကြီးအင်ပန်လာကညီလာခံအဖွဲ့မိန်ကုန်းမှာ KIO အနေနဲ့နှုတ်ထွက်စာတင်ရတဲ့အခြေအနေကိုအခုလိုထည့်သွင်းပြောကြားပါတယ်
။ညီလာခံအခြေအနေရောအခုရသတ်တော်တို့ရဲ့စီအာခွဲခြားပုံစံပေါ့ပါမဖြစ်နေတော့လောက်တိုင်းအဖို့ဝင်တာသူတို့ဒီစိတ်ကိုအခြေအနေရောက်လာပါတယ်။ဒါကြောင့်
ဒီကတိကတိဥပဒေရတဲ့နေရာမှာလေတစ်ချက်သေးမှာပဲငင်းကြဲလုပ်ငန်းရှင်မှာအားလုံးပါဝင်ရေးအတွက်မြောက်ပိုင်းမှာမိအဖွဲ့ဝင်နဲ့လက်တွဲဆောင်ရွက်ရတာဖြစ်ကြောင်းရှင်းလင်းခဲ့ပါတယ်။ဒီ
ပေါ်ရဲ့ပေါ်ရှင်မှာငင်းကြဲလုပ်ငန်းရှင်မှာအားလုံးပါဝင်ရေးဖြစ်ပါတယ်။ဒီတော့ဒီမြောက်ပိုင်းအဖွဲ့ဝင်ရဲ့အားလုံးပါဝင်ရေးဆိုတာတော်တော်များများငင်းကြဲလုပ်ငန်းရှင်မှာအားလုံးပါဝင်ရေးဆိုတာတော်တော်များများငင်းကြဲလုပ်ငန်းရှင်မှာမရှိနိုင်ပါဘူး။ဒီတော့ကျေပေါ်အတိတ်ကအားလုံးပေါ်ရင်းဒီမှာရတယ်။လောကီအဖွဲ့နဲ့ဘူပေါ်လိုက်ပြီးဖြစ်ပါတယ်။
UNFC အဖွဲ့ဟာ2012ခုနှစ်ကအဖွဲ့ဝင်12ဖွဲ့နဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးတိုင်းငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မူကြမ်းဖြစ်ပေါ်လာရေးအတွက်အဓိကဆောင်ရွက်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။ NCA စာချုပ်ချုပ်ဆိုရမှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးမပါဝင်ခဲ့တဲ့နောက်မှာအဖွဲ့ဝင်အင်အားကြီးရော့ကျလာခဲ့ပါတယ်။ရရှိကျင်းပနေတဲ့ UNFC ဒုတိယညီလာခံရဲ့ပထမပိုင်းကိုဒီလ20ရက်နေ့ကနေ26ရက်နေ့အထိကျင်းပမှာဖြစ်ပြီးညီလာခံဒုတိယပိုင်းကိုတော့ UNFC အဖွဲ့ဝင်မဟုတ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားပါတီတွေပါပါဝင်ပြီး29ရက်နေ့ကနေ29ရက်နေ့အထိကျင်းပဖို့ရှိနေပါတယ်